ထိုင်းမြန်မာနယ်စပ်တက်ခိုင်အုံဖံမြို့နယ်မဲချန်းကြီးရွာအတွင်းကိုမတ်လ21ရက်နေ့ကမြန်မာဘက်ကပြေးလာတဲ့စစ်သား82ယောက်ထပ်ထွက်ပြေးလာတယ်လို့ထိုင်းနယ်ကြားဆောင်တက်ကပြောပါတယ်။ဒီသတင်းကိုထိုင်းချီဆိုင်ဗီဒီယိုသတင်းတော့မယေးမှာပြောပြပေးပါအောင်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်တက်ခိုင်အုံဖံမြို့နယ်မဲချန်းကြီးရွာကိုမတ်လ21ရက်နေ့ကမြန်မာဘက်ကစစ်သား82ယောက်ထပ်ပြီးတော့ထွက်ပြေးလာတယ်ဆိုပြီးထိုင်းနယ်ကြားဆောင်တပ်ကသတင်းထုတ်ပြန်ခဲ့ကြောင်းနယ်စပ်မှာစစ်ပေးရှောင်တွေကိုအကူအညီပေးနေသူတဦးကပြောပါတယ်
။ထိုင်းမြန်မာနယ်စပ်ဒီတပ်ခဲအုံဖတ်မြို့နယ်ဒီမဲချန်းကျေးရွာတဲ့ဦးပေါ့နော်။ဒီနေ့ပြေးလာတဲ့စစ်သားစုစုပေါင်းစကားစတဲ့82ယောက်ပြေးလာတယ်နယ်ကြားဆောင်တပ်ကနေပြီးတော့သတင်းထုတ်ပြန်တယ်ပေါ့နော်။ဒီဘက်နယ်စပ်တွေမှာစစ်ဖြစ်နေလေစစ်ဖြစ်တဲ့ခါကျတော့သူတို့တွေကဒီဘက်ကိုပြေးလာတယ်။ပြေးလာတဲ့ခါကျဒီဘက်ကနေကြတာသူဖမ်းလာပါတော့နော်ပုံမှန်ကတော့ဒီထိုင်းဘက်ကဖမ်းပြီးသူတို့ဗမာစစ်တပ်ကိုသူတို့ပြန်လွှဲကြတယ
်ပထမအတုတ်က26ယောက်နဲ့နောက်ထပ်ထွက်ပြေးလာသူအလုံးပေါင်းရင်82ယောက်ရှိတယ်ဆိုပြီးရခြားမနုနယ်ကြားဆောင်တပ်ကသတင်းထုတ်ပြန်ထားပါတယ်အခုလိုမျိုးထွက်ပြေးလာကြတဲ့မြန်မာစစ်သားတွေဟာမြန်မာဘက်ခြမ်းကသူတို့တက်ဆွဲထားတဲ့စခန်းကုန်းတွေကို KNU တပ်တွေနဲ့ PDF တပ်တွေကတိုက်ခိုက်သိမ်းပိတ်လိုက်ပြီးတဲ့နောက်တိုက်ပွဲတွေဖြစ်ပွားခဲ့ပြီးအဲ့ဒီနေရာကနေတိမ်းရှောင်လာကြတာလို့လည်းဆိုပါရယ်ဒီဘက်ထွက်ပြေးလာသူတွေကိုတော့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးတာထိမ့်သိမ်းထားပြီးမြန်မာဖက်ချန်းကိုအမြန်ဆုံးပြန်ပို့မယ်လို့လည်းသိရပါရယ်အခုဆိုရင်မြန်မာပြည်ကရင်ပြည်နယ်နဲ့ထိစပ်နေတဲ့ထိုင်းနယ်စပ်တွေကိုထိုင်းဘက်ကလုံခြုံရေးပုံမိုတင်းကျပ်ပြီးစောင့်ကြည့်နေတယ်လို့လည်းပြောပါရယ
်နယ်စပ်လုံခြုံရေးကတော့ခါတိုင်းနဲ့ပုံပြီးတော့တင်းကျပ်တယ်နေကြာသောတဲ့ပေါ်စောရောအပြင်ကိုဒီထိုင်းအထူးတပ်ဖွဲ့တွေပါရှိတယ်သူတို့ဟိုကွန်မန်ဒိုအထူးတပ်ဖွဲ့တွေကပုတ်ကယ်ပြီးတော့သူကစောင့်လာရှိတယ်။နောက်တစ်ခုကဒီ brain carrier ဒီအမြောက်ဆက်တနက်ကားကြီးနဲ့လှည့်နေရှိတယ်။နောက်ကျွန်တော်တို့ဟိုတွားတာတွေ့ရတော့ဒီစားတွေက24နိုင်ကန်းဒီနေရာနေရတဲ့ကော်လောဟုတ်24နိုင်သူစောင့်လာနေရှိတယ်။ဒီစစ်ကောင်စီကစစ်သားတွေကဒီဘက်ကိုဟိုဖတ်ပြေးလာတာရှိတယ်။သူတို့လည်းဒီလက်ကလေးပါလာတဲ့ခါကျတော့ဒီနေရာဘက်ကအရင်ကထက်စိုင်ပုံတော့တင်းကျပ်လာတာတွေ့ရတယ
်။အခုလိုထွက်ပြေးလာတာဟာဒုတိယအကြိမ်ဖြစ်ပြီးပြီးခဲ့တဲ့မတ်လ19ရက်နေ့ကလည်းအုံဖံမြို့နယ်တဲကပိုင်ကလန်ကြီးရွာတဲကိုမြန်မာစစ်သား48ဦးထွက်ပြေးလာခဲ့ပါသေးတယ်ရှင်။